ရုရှားမဲဆန္ဒရှင်တွေကဗလာဒီမီယာပူတင်ကိုထုထုကဲကဲထောက်ခံမှုနဲ့မှန်းထားတဲ့အတိုင်းပဲအနိုင်ပေးလိုက်ပါပြီ။မဲဆန္ဒနဲ့အားလုံးကမဲအားလုံးနှိပါရေးတွက်ပြီးစီချိန်မှာပဲဗလာဒီမီယာပူတင်ကထောက်ခံမဲ86ရာခိုင်နှုန်းကျော်ရရှိပြီးရုရှားခေါင်းဆောင်အဖြစ်ယာရုသက်တမ်း6နှစ်ကိုထမ်းဆောင်ဖို့အဆင့်သင့်ရှိနေပါပြီ။ရုရှားနိုင်ငံရဲ့ခေါင်းဆောင်မှုယာရုကိုဗလာဒီမီယာပူတင်18နှစ်ကြာထမ်းဆောင်ပြီလည်းဖြစ်ပါတယ်။လူမှုစစ်တမ်းတွေအရာလဲသူကပြင်ဖက်တွေထက်ထောက်ခံမဲ့အပြတ်အသတ်ရရှိထားတာပါ။မနေ့တနင်္ဂနွေနေ့မှာတော့ရုရှားသမ္မတနန်းတော်ခရမလင်အနီးကရင်ပြင်မှာထောက်နှက်ချီတဲ့ပြည်သူတွေကိုသမ္မတပူတင်မိန့်ခွန်းပြောတာမှာတော့သူ့ကိုထောက်ခံသူတွေကိုဂုဏ်ပြုပြောဆိုသွားပါတယ်။နောက်ထပ်သမ္မတသက်တမ်းကိုထပ်ပြီးရွေးကောက်ခံအောင်မလားလို့မေးတာမှာတော့အသက်65နှစ်အရွယ်ရုရှားခေါင်းဆောင်ကဒီကိစ္စကမဖြစ်နိုင်တဲ့အကြောင်းသူအနေနဲ့အသက်တရာမပြည့်မချင်းဒီယာရုရယူထားမယ်လို့ထင်သလားလို့ခက်ပြက်ပြက်ပြောခဲ့ပါတယ်။သမ္မတပူတင်နဲ့ပြန်ဖက်9ယောက်ရှိခဲ့ပေမဲ့တကယ်တမ်းထိထိရောက်ရောက်ရှင်းပြနိုင်သူတော့မရှိခဲ့ပါဘူး။သမ္မတပူတင်ရဲ့တကယ်ပြန်ဖက်ကတော့အတိုက်ခံကောင်းဆောင်အလက်စီနေဗနီဖြစ်ပြီးသူကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဆိုင်းငံပြစ်ဒဏ်ကြောင့်ရွေးကောက်ပွဲဝင်ရောက်ရှင်းပြန်ခွင့်မရပါဘူး။ဆိုင်းငံထောင်ဒဏ်5နှစ်ချမှတ်ခံထားတဲ့အတိုက်ခံကောင်းဆောင်နေဗနီကတော့သူ့ကိုရွေးကောက်ပွဲဝင်ခွင့်မရစေရအတွက်နိုင်ငံရေးပယောဂနဲ့အစည်းအချက်ချခဲ့တာလို့ပြောဆိုထားတာပါ။ဗလာဒီမီယာပူတင်ကသမ္မတတလဲ့ဝင်ကြီးချုပ်အဖြစ်တလဲ့နဲ့1999ခုနှစ်ကတည်းကအာဏာရယူထားတာဖြစ်ပါလေရှင်။